တွေပြုလွှတ်တော်ကိုယ်စားလှယ်ဖွဲ့ဟာဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲလ်စ်မြို့မှာရှိတဲ့ဥရောပပါလီမန်ကိုပထမဆုံးအကြိမ်ဖြစ်မနေ့ကကြာသပတေးနေ့ကတွားရောက်လေ့လာခဲ့ကြပါတယ်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဥရှိမန်ဦးဆောင်ပြီးလွှတ်တော်ကိုယ်စားလှယ်နှစ်ဦးနဲ့အတူမြန်မာအစိုးရတာဝန်ရှိသူတွေကဥရောပသမ္မတဥက္ကဋ္ဌဟာမန်ဗန်ရွန်ပွီနဲ့နိုင်ငံသားရေးမူဝါဒရေးရာ EU အကြီးအကဲကက်သရင်းအက်စတန်တို့နဲ့တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံရဲ့လက်တလောပြုပြင်ပြောင်းလဲမှုတွေကိုအတိအမှတ်ပြုတဲ့အနေနဲ့ဥရောပသမ္မဂနဲ့မြန်မာနိုင်ငံကြားအခုလိုဆွေးနွေးပြောဆိုကြတာဖြစ်တယ်လို့ဥရောပပါလီမန်ဥက္ကဋ္ဌမာတင်ရှူ့စ်ကပြောပါတယ်။ဒီမိုကရေစီရဲ့လမ်းကြောင်းပွင့်အောင်အပြောင်းလဲဖော်ဆောင်နေတာဟာ EU ဥရောပသမ္မဂအတွက်မျှော်လင့်ချက်နဲ့အပြုသဘောဆောင်ပါတယ်လို့မစ္စတာရှူ့စ်ကပြောပါတယ်။ဥရောပပါလီမန်အနေနဲ့နေပြည်တော်မှာဌာနဆိုင်ရာလိုအပ်ချက်တွေကိုပူးတွဲပန့်ပြီးပံ့ပိုးပေးဖို့အစဉ်သင့်ရှိပါကြောင်း1990ပြည့်နှစ်ကဥရောပပါလီမန်ကနေမြမဒီမိုကရေစီရေးကောင်းဆောင်ဒေါအောင်ဆန်းစုကြည်ကိုချီးမြှင့်ခဲ့တဲ့လွတ်လပ်စွာတွေးခေါ်မှုဆိုင်ရာဆာခါရော့ဖ်စုကိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်လာရောက်လက်ခံနိုင်ဖို့အတွက်ဖိတ်ကြားချက်ကိုလည်းမစ္စတာရှူ့စ်ကထပ်လောင်းပြောဆိုလိုက်ပါတယ်။ EU ဥရောပသမ္မဂကမြန်မာနိုင်ငံပေါ်ပိတ်ဆို့မှုအလုံးနီးပါးကိုပြီးခဲ့တဲ့လကစပြီးတစ်နှစ်ဆိုင်းငံ့ပေးလိုက်ပြီးတော့ဒီနေ့တောက်ကြနေ့မှာစတင်အကျိုးတက်ရောက်မှာဖြစ်ပါတယ်။နိုင်ငံသားရေးမူဝါဒရေးရာ EU ဥရောပသမ္မဂအကြီးအကဲကက်သရင်းအက်စတန်ကိုဆေးလွှတ်ပြီးရန်ကုန်မြို့မှာလေ EU ဌာနကိုယ်စားလှယ်ရုံးဖွင့်လှစ်ပေးခဲ့ပါတယ်ရှင်။